ကုလိုမျိုးတိုက်ပွဲတွေပြင်းထန်နေတဲ့စစ်ဒီရှမ်းမြောက်ပိုင်းမှာစစ်ရဲအခြေအနေကြောင့်တင်းချောင်းနေရာတဲ့ဒုက္ခတွေဒီအကြောင်းလေးတစ်ဆက်သေးတင်ပြပေးချင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲနောင်ချိုနမတူလာချိုမြို့နယ်တွေမှာတရားနယ်လေးတအောင်ပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားစစ်ရဲတင်းမာနေမှုကြောင့်ဒေသခံရွာသားတွေစစ်ဘေးတင်းချောင်းနေကြရပါတယ်။လက်ရှိစစ်ရဲတင်းမ ဒီကနေ့ကျွန်တော်တို့ရဲ့သတင်းစာရင်းကိုတင်ပြပေးမှာဖြစ်ပါတယ်။ရှမ်းပြည်နယ်အတွင်းကစစ်ဘေးရှောင်တွေရဲ့နောက်ဆုံးအခြေအနေကိုတော့
ဟုတ်ကဲ့ပါညမတမတော်နဲ့တီအန်အယ်လေတန်းပလောင်တပ်ဖွဲ့တို့ကြားစစ်ရေးသိမ်းမှနေဆဲအခြေအနေတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းမြို့နယ်တော်များများမှာစစ်ဘေးသိမ်းရှောင်တွေရတဲ့ရွာသားတွေပုံမှန်များပြားလာနေတာပါလာရှုမြို့မှာတော့စနေနေ့ကနေဒီကနေ့အထိစစ်ဘေးရှောင်ရွာသား300ခန့်ရောက်ရှိနေတယ်လို့လာရှုမြို့တီဝိုင်းအိုရှမ်းလူငယ်ခေါင်းဆောင်ဆိုင်းဟန်ကပြောပါတယ်။စနေနေ့ကတည်းကရောက်လာတယ
ဒီလိုပါဗျာဒီလာဆုံးမှာရောက်တဲ့ဒီအဟာဒီကတော့ထိုင်နာဆိုင်ပန်ချံကလူတွေယူပါဗျာတပ်ပေါင်းစုအဖွဲ့တွေကနေပြီးတော့ရွာထဲကိုဝင်ပြီးတော့မြေကြီးတွေပါလေတူးတယ်ကလုတ်ကျွတ်မော်ဗျာတော့အဲ့ဒီဟာလေးတူးပြီးတော့ဒီတပ်ကိုလိုင်းပြင်းတယ်အဲ့လိုမျိုးပြောတော့ရွာသားလေးကလည်းစိတ်မဝင်တော့ကြောက်ရပါတယ်ဆိုအဲ့ဥတွေအိမ်ကြီးကြီးတော့ဒီမှာသူကြောက်ဆက်လာကြတာဖတ်ပြလာတဲ့ရွာသား Nia Yingu Piampo, Machina, and Devulu, Kese Yin, Kuni Pi, Tugata, Usain Banyanga, Piovare.
Nia Sivona, Tello Dino Nema, Alo, Inonzia, Tonga, Nazar from the Sutina. Louis are found Tonga Lisa and Tonga Sita. Tello di Kangaku Bono, Tello Nema, Kangaku Sita. Tello di Malo, who did it or to the name was to a soil in Aboga. That was in the Yambo or Chenego Council, Lamima, Yangamali.
Aladu Chang Menu and Lang Chu Mumale, Sibishang Yagari Yakini Relu, Chang Menu Nega, Pinelutta Gusle, Saint Tonyang up your body.
Some men are living to a low summit, Sibishang, may I win you know Yoroboli, Mania Yoroboli. Some men you got to know Panguan Di, or some men in my country with a Panguan Di or Usuma, Samia Niyaga, Senator Dian and Ya, Sibaku Song Yi to your Yarehu, La Yoma, the Gauraboli, because of some of the Tati Jaraboli.
ကိုယ်တော်ကတော့ရောက်လာတဲ့လူနေရာဝင်းတွေလောက်ကိုသူတို့သားဖို့တောက်ဖို့နေဖို့ထိုင်ဖို့အဲ့ဒါလက်ပြီးတော့ဆောင်ရွက်နေရပါလိမ့်။နောင်ချိုမှာအုံးဒီမှာဆိုရင်တရားကူးတယ်လို့ရှိတယ်။ရှမ်းမီနယ်မြောက်ပိုင်းကျောင်းမဲနောင်ချိုနမတူလမ်းရှုမြို့နယ်တွေမှာတီအန်နေတဲ့တမ်းပလောင်တောက်ဖို့နဲ့မြမတမလို့တို့ကြားတိုက်ပွဲတွေဆက်မပြတ်ဖြစ်ပွားနေမှုစီရေးတင်းမှနေမှုကြောင့်ဒီရက်ခံရွာသားတွေစစ ကျွန်တော်တို့အလုပ်ရှုပ်နေတဲ့စစ်ပေးဆောင်နေရာဝန်ကြီးတော်ရောက်တော့ပေါ့လေမင်းကရောက်တော့ပေါ့လေအဲ့ဒီမှာကိုပေါင်ကြီးရွာနီးမှာနှစ်ဖက်အပြန်လာထိတွေ့တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့တယ်လို့ ဒီအနယ်လေးဘက်ကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ20ရက်နေ့ကစပြီးတော့တိုက်ပွဲပြင်းထန်ခဲ့တဲ့ရှမ်းပြည်နယ်ရှေ့မြောက်ပိုင်းမူဇေခရိုင်မွန်ဂိုဒေသဘက်မှာတော့နေမြေရှင်နေတည်ငြိမ်စားပြုလာလို့တရုတ်နိုင်ငံသွင်းကိုသိမ်းရှောင်နေတဲ့စစ်ဗီးဒုက္ခသည်တွေဟာမွန်ဂိုမြို့ထဲကိုပြန်လည်ဝင်ရောက်လာပြီးဖြစ်ပါတယ်။မွန်ဂိုစစ်ဗီးရှောင်ပြည်သူ8000ကျော်နဲ့က2000ကျော်ဟာပြန်လည်ဝ
ရဆိုတော့ကြားမှာပေါ့နော်7,442ဦးရှိတာပေါ့2,482ဦးကိုပြန်ဝင်လိုက်ပြီနော်6000လောက်ပြန်ပြီလားပေါ့ဒီကျွန်တော်တို့မြို့နယ်အုပ်ချုပ်ရေးမှူးနယ်ကစပြီးတော့မှစီးရင်ကောက်ယူတဲ့အပိုင်းတွေလုပ်နေပြီပေါ့နိုင်ငံတော်ကစာဦးတွေပေါ့နောက်တစ်ခါတော့အဲ့မှာဒီစီမံတိုင်းလုပ်ငန်းတွေပေါ့နော်တပ်ပင်းရရှိလုပ်ငန်းတွေပေါ့နော်နောက်ပြီးတော့မှလျှက်စစ်မေးကိစ္စတွေပေါ့ဒါတွေဦးစားပေးပြီးတော့မှအခုဆုံးရှုံးဖို့တာပေါ့လေတက်ချက်ခိုင်တာရှိတယ်အဲ့ဒါပြီးတော့ကျွန်တော်ကကျွန်တော်ရဲ့ဒီလူတွေအေးပေါ့နော်ဒီကနေ့ကစည်းကနော်ဒီကနေ့ဘယ်နဲ့ကြိုက်ကြတာဒီလိုက်ကိုစီးရင်ကောက်မှာပါအဲ့ဒီဆုံးရှုံးမှုစီးရင်တော့ကျွန်တော်ဒီချမ်းပြတဲ့ဆိုကဒီအောင်လို့ကြားရတဲ့စက်တင်ဘာလမှာလေကျွန်တော်ကျွန်တော်ကလည်းဆောင်ရွက်ပေါင်းမှာဖြစ်ပါတယ်
ရှမ်းပြည်နယ်ရှိမြောက်ဒေသတွင်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစပြီးတော့ KIA, TNL, MNDAA, AA စရှိတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့မြန်မာသမ္မတတို့ကြမ်းမှာမူဆယ်၊ကျူကုတ်၊ပန်ဆိုင်၊မွန်ဂိုဖောင်းဆိုင်ဒေသဘက်မှာစစ်ရေးသိမ်းမှလာခဲ့ကြသလိုတိုက်ပွဲတွေတွင်ဒေသခံ2000ခန့်ကလည်းတရုတ်နိုင်ငံဘက်ကစစ်ပေးသိမ်းချောင်ခဲ့ကြရပါတယ်လက်ရှိမူဆယ်ခရိုင်မွန်ဂိုဒေသဘက်မှာမြန်မာသမ္မတကနေထင်ချုံထားနိုင်ပြီးစစ်ရေးတည်ငြိမ်မှုရှိလာပြီးဖြစ်ပေမဲ့ကြောင်မဲနောင်ချူနမ်မတူလာရှိုးမြို့နယ်တွေမှာ DNL ဖွဲ့စဉ်နဲ့စစ်ရေးသိမ်းမှနေဆဲလည်းဖြစ်ပါတယ် ရှမ်းပြည်နယ်ရှင်းမြောက်ဒေသတွင်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့မြောက်ပိုင်းမဟာမိတ်ဖွဲ့တွေဖြစ်တဲ့ KNA ကချင်လွတ်လပ်ရေးသတ်မတော်, DNL တောင်းမလောင်သတ်ဖွဲ့, MNDAA ကိုကသတ်ဖွဲ့တွေပေါ်မှာအကြမ်းဖက်အဖွဲ့စည်းပြီးတတ်မှတ်ကြောင်းရှမ်းပြည်နယ်လှုပ်တော်ကနေဒီဇင်ဘာလ9ရက်နေ့မှာမဲခွဲဆုံးဖြတ်တတ်မှတ်ခဲ့ကြပါတယ်။ဒီလိုအကြမ်းဖက်ဖွဲ့ပြစ်တတ်မှ